ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စိမ့်ဒူးဖော်ရကထွက်တဲ့စွန့်ပစ်မြေစာပုံပြိုကျတာကြောင့်အနည်းဆုံးလူ20လောက်သေဆုံးတယ်လို့ဒေသခံတွေကခန့်မှန်းပြီးအာဏာပိုင်တွေကတော့ဒီကနေ့နေခင်ပိုင်းအထိသေဆုံးသူ4ယောက်သာတွေ့ရှိသေးကြောင်းအတည်ပြုပါတယ်ဒေသခံတွေကသေဆုံးသူအများစုဟာစွန့်ပစ်မြေစာပုံမှာရေမစေးကြောက်ရှာသူတွေနဲ့အနည်းနာမှာဇေယောင်းသူတွေဖြစ်တယ်လို့ပြောကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဖားကန်ဒေသမှာအခုလိုမြေပြိုတာဟာအင်ကာနဲ့ညနေပိုင်းကစတင်ခဲ့တာဖြစ်ပြီးလွန်ခဲ့တဲ့ရက်ကမိုးအဆက်မပြတ်ရွာခဲ့တဲ့နောက်ဖြစ်ပွားခဲ့တာလို့လဲဒေသခံတွေကခန့်မှန်းပါတယ်။ဖားကန်မှာမြေပြိုပြီးလူသေပျောက်ရှိတဲ့အကြောင်းကိုဒေသခံတယောက်ကအခုလိုပြောပါတယ်။
ငါးရက်လေးလောက်တော့ဒီမှာဖက်ကမှာမိုးရွာတယ်ဗျ။အဲညရောနေရောမိုးရွာတယ်။ရွာတဲ့ခါကျတော့အဲ့ဒီမိုးကြောင်းလို့ယူဆကြတာပေါ့ဗျာ။ဟိုကပေါ့တောင်ကရှင်းလာတဲ့ဘောလို့ပြောတယ်ဗျာဆရာ။ဟိုကပေါ့ဘယ်လိုပြောမလဲဆိုတော့မိုင်းတမိုင်းနီးပါးလောက်ထိရှင်းတယ်လို့ပြောတယ်။မြေစာတွန်းနဲ့ကြောင်းမြေစာတွန်းနဲ့ကားတွေမှာမြေစာအတုံကိုလိုက်ပြီးမှရင်မသေးရှာတဲ့ခါကျတော့အလုတ်ထဲမှာရင်မသေးရှာတာအာရုံကရောက်နေတာဒီအာနေရှိမှဘသူမှမသိလိုက်ဘူးလေ။အဲ့ဒီတောင်ရောင်ကြောင်ဝတ်သမားတွေရောအဲ့ဒီရင်ပစည်းသမားတွေရောဈေးရောက်တဲ့လူတွေအဲ့လိုမျိုးကြားတယ်လောလောဆယ်မနေ့ကတော့ည9နာရီလောက်သွားတဲ့လူတွေကတော့အလောင်းတစ်ချောင်းလောက်ပေါ်ထားတဲ့လူပြောတာပဲအတိပြုလို့များတဲ့ဦးလူကြီးအတိက
ြအခြားဒေသခံတယောက်ကတော့ဒီနေ့နေခင်ပိုင်းအထိတေဆုံးသူအလောင်း10လောင်းတွေ့ရှိထားတယ်လို့ပြောပါတယ
်လောလောဆယ်ကတော့ဟိုအခု10လောက်ကိုတော့ပေါ်လို့ရပြီအခုတော့ဆက်ပေါ်နေတော့အဲခံမလို့တော့ပြောပါဘူး
ဖက်ကမြို့နယ်အုတ်ချုပ်ရည်မှုဦးတင်ဆွေမြင့်ကတော့တည်ဆုံးသူစီးရင်၄ယောက်ရရှိထားပြီးအလောင်း၂လောင်းသာရှာဖွေတွေ့ရှိသေးတယ်လို့ပြောပါတယ
်။အခုကျွန်တော်တို့နာမည်နဲ့အတည်ပြုလို့ရတာတော့ကျွန်တော်တို့၄ယောက်ရတယ်ဗျ။၄ယောက်တည်းကအလောင်း၂လောင်းတော့ရပြီဗျ။သူကတော့ဒီကုမ္ပဏီလုပ်ငန်းနေလို့တဲ့ခါမှာစူပေါင်းဆွင့်ပြတဲ့ညီစာပုံဗျ။စူပေါင်းဆွင့်ပြတဲ့ညီစာပုံကနေပြီးတော့မနေ့က9:15မှာပေါ့။ဒီညီရနေပြီးတော့တဖြည်းဖြည်းဤပြီးတော့ပြီးတဲ့လွန်ခဲ့တဲ့နှစ်ရက်သုံးရက်ကလည်းမိုးရွာထားတာရှိတယ်ဗျ။ကျွန်မကမွားပြီးတော့အီးပြီးတော့ဟိုရှော့ပြီးတော့ပြိုကျသွားတာဗျ။ကုမ္ပဏီလုပ်ငန်းကမြေသာပြတ်တဲ့ချိန်မှုပဲနဲ့ညဂျူတီချိန်တဲ့ချိန်ဆိုတော့ဒီမစေးချတဲ့လူကတော့ရှိတော့ရှိတယ်ဗျ။နဲတာပေါ့နော်။နဲတယ်ဗျ။အခုဖြစ်တဲ့နေရာတော့ကျွန်တော်တို့ကဟိုအောက်မှာတူဟိုဆိုင်လေးတွေရှိတယ်ဗျ။ဒီမစေးတွေကိုဈေးရောင်းတဲ့ဆိုင်လေးတွေ။အဲ့ဒီဆိုင်လေးတွေပြီးသွားတာဗျ။ဆိုင်မှာဈေးရောင်းတဲ့ပါသွားတာပဲ။ဈေးရောင်းတာနဲ့ပေးမှထိုင်ပြီးတော့သူတို့တောက်စားနေတာနဲ့ပါသွားတာဗျ။ဒီပဝင်ကျန်ရတော့သူတို့ကလူ20လောက်တော့ခံမှန်းရတယ်ဗျ။နောက်ထပ်ဆက်ဖို့ထုတ်ရင်တော့ဆက်တော့တူလာနိုင်တယ်ဗျ၄ယောက်ထက်တော့
။လက်ရှိရှာဖွေရေးဆောင်ရွက်နေတဲ့အခြေအနေကိုဥတင်ဆွေမြင့်ကအခုလိုဆက်ပြောပါတယ်
။ရှာဖွေရေးလုပ်ငန်းတွေကအခုကျွန်တော်တို့ဒီမြို့နယ်အုပ်ချုပ်ရေးအဖွဲ့ရဲ့နောက်ရက်ကြီးအုပ်ချုပ်ရေးအဖွဲ့ရဲ့နောက်ကျွန်တော်တို့ဒီကုမ္ပဏီကပဖို့တွေနဲ့ဗျ။နောက်လူမှုကွန်ရေးအဖွဲ့တွေနဲ့ကျွန်တော်ပဖို့တွေနဲ့တော့ဖြည်းဖြည်းရှာနေတယ်ဗျ။အရင်ကြီးလည်းမရှာရဘူးဗျဆက်ပြောမှဆိုတော့သူကမြေစာပုံအစ်စ်ဆိုတော့လေစူပေါင်းမြေစာပုံအစ်စ်ဆိုတော့ဟုတ်တယ်။
ဖက်ကန်ဒေသမှာစွန့်ပစ်မြေစာပုံပြိုကျတာကြောင့်လူသေဆုံးတာဟာမကြာခဏဖြစ်ပျက်လေးရှိပြီး2009ခုနှစ်ကမြေပြိုတာကြောင့်လူ20လောက်သေဆုံးခဲ့တယ်လို့2010ခုနှစ်ကတော့လူ50လောက်အထိသေဆုံးခဲ့ပါတယ်ဒီလိုမြေပြိုတာတွေဟာအရင်ကကြောက်စိမ့်တူးဖော်တာကိုတပိုင်းတပိုင်းဆောင်ရွက်စဉ်ကဖြစ်ပွားလေးမရှိပဲနောက်ပိုင်းစည်ရန်တရားကြီးတွေနဲ့တူးဖော်လာတဲ့နောက်မှဖြစ်ပွားတာလည်းဖြစ်ပါတယ်တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူတွေကတော့ဒီလိုစည်ရန်တရားကြီးတွေနဲ့တူးဖော်တာကြောင့်တဘာဝပတ်ဝန်းကျင်စူးစူးဝါးဝါထိခိုက်ပျက်စီးရတယ်လို့နှစ်စဉ်ဥရုချောင်းရေကြီးရေရှမ်းတာတွေဖြစ်ခဲ့ကြောင်းဝေဖန်ထောက်ပြကြပါတယ်